မကွေးတိုင်းပေါ့မြို့နယ်ကင်းမကျေးရွာမှာစစ်ဘေးဒုက္ခသည်တွေအတွက်လှူဒန်းထားတဲ့ဆန်နဲ့လူသုံးကုန်ပစ္စည်းတချို့ကိုစက်တင်ဘာလ၁ရက်နေ့မှာစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့ကိုယ်တိုင်မြင်တွေ့ခဲ့ရသူရွာသားတဦးရဲ့ပြောပြချက်ကိုနားဆင်ကြည့်ကြရအောင်ပါရှင်။
ဒီနေ့စစ်တပ်ကကိမဂျုံကြောင်းနဲ့လိခါနေတာစစ်တပ်မီးရှို့ရဲဆိုတာကိုအခုလူကဘယ်လိုပုံစံမျိုးနဲ့ပြီလာလဲဘယ်လိုပုံစံမျိုးနဲ့အတည်ပြုလို့ရမလဲဗျ။ကျ
ွန်တော်တို့ကပေါ့သူကိုလက်မြင်နေရတဲ့အချိန်ဒီမှာတော့ရှိနေတယ်ဗျာ။ကိုဂျုံကြောင်းကိုလက်ကြည့်တဲ့အခါကျတော့ဂျုံကြောင်းကရှိတဲ့လူထားတဲ့ထောက်ပံ့ထားတဲ့ပစ္စည်းတွေကိုအကုန်လုံးကိုမီးတွေရှို့သွားတယ်။မြေကြီးတွေလည်းဘာမှမရှိခဲ့တော့ဘူး။ရကြလည်းမကြမ်းတော့ဘူးပေါ့။တော်တော်များများကိုလည်းဖြစ်ပြီးမီးရှို့သွားတယ်ဗျာ။ကို
ဟုတ်ကဲ့ဒီဒီမီးရှို့ရတဲ့ပစ္စည်းတွေကဘလို့ကြောင့်ဒီဖုန်းကြောင့်မှစုထားလဲပြီးတော့ဒီရွာထဲမှာလူတွေရောမရှိကြတော့ဘူးလားဘလို့ကြောင့်မရှိတော့လဲဗ
ျဟုတ်ကဲ့ဗျလူတို့စက်ကောင်တွေကကျွန်တော်တို့ကင်းမရွာကလူတွေကိုတယောက်မကြံတတ်မယ်ဆိုတဲ့သဘင်ကြတော့ကျွန်တော်တို့ကင်းမရွာပြည်သူတွေကဟိုမနေရကြတော့ဗျအခုရဲသူတို့လာတာနဲ့ရွာထဲကိုလက်နေကြည့်ရင်နဲ့ကိုကျစ်ဆဲကျစ်လောက်ဖြူပြီးကကြမ်းမလူတို့ကဝင်လာတဲ့အခါကျတော့ရွာထဲမှာလည်းဤသူတယောက်မှမနေရဘူးအရင်တချီလည်းမိရှုထားတယ်မိရှုလို့အိမ်မှာထားကြမရှိတဲ့အတွက်ကျွန်တော်တို့မှာဟိုထောက်ပံ့လာတဲ့ပစ္စည်းလေးကိုခဏလက်တလုံးအချင်းလေးအရာထားကြမရှိတဲ့အတွက်ကျွန်တော်တို့ဖုန်းကြီးကျောင်းမှာအရေးရှိတဲ့နေရာကိုကျွန်တော်တို့ရိတ်ကားလေးတွေတန်လေးတွေစီလေးတွေတန်တဲ့ရိတ်ကားလေးဓာတ်တန်ခွက်တွေဝင်မပြရသေးတဲ့ပစ္စည်းလေးတွေတော်တော်များသေးတယ်ပေါ့ဗျာအဲ့ရရို့သူတို့ကနေဒီမှာဖြစ်ကြည့်ပြီးပုံမီးရှို့သွားတာဗ
ျဟုတ်ကဲ့စစ်တပ်ကနော်ဒါကျွန်တော်တို့အတီးပြုတ်ရက်ထက်ယူတာပေါ့နော်စစ်တပ်ကမီးရှို့သွားတယ်ဆိုတော့အကြောင်းအရာကိုဘလို့တိတိကျကျပြောနိုင်မလဲအဲ့ဒီမှာကအချိန်ကြီးရရှုပ်ထွေးနေတာဆိုတော့လေကျွန်တော်ကထပ်ပြီးတော့အတီးပြုတ်ချက်လိုချင်တာပေါ့
သူတို့ကျွန်တော်တို့ကျေဟိုဒိန်းဝဲအရှိတ်မှာဒိန်းဝဲရွာဆိုတာရှိတယ်အဲ့ဒီကနေဝင်လာတယ်သူတို့ညဒီနာကျွန်တော်တို့ရွာအနီးနဲ့အကုန်းပေါ်ကိုရောက်တယ်လို့ကျွန်တော်တို့တွင်ကြရတယ်။ဒါကကျွန်တော်တို့ချောင်းထဲကိုဆင်းနေဆင်းမှာသူတို့ရွာထဲကိုလက်မကြီးတွေနဲ့လှမ်းပစ်တယ်။ပြည့်တဲ့အခါကျတော့အဲ့ဒီနေ့တွေကတော့ဘာမှမလုပ်သေးဘူး။နောက်နေ့ဒီနေ့ပြန်မဲ့နေ့ပေါ့။နေ့လေဟောလောက်ဆန်းနာကြီးခွဲလောက်မှာသူတို့အဲ့ဒီဆန်းနာကြီးခါပစ္စည်းတွေသူတို့ချစ်ပြုတ်စားတော့ပြီးလို့ပိုးတဲ့ဟာတွေကိုဟိုမီးရှို့ပြီးဖြတ်တီးပြီးသွားတယ်ဗျ။
ဟုတ်ကဲ့အဲ့ဒါကအကူကိုယ်တိုင်မြင်မြင်လားဘယ်လိုမျိုးလဲ
ဟုတ်ကဲ့ဗျကျွန်တော်တို့ဒီမှာသူတို့ပြန်သွားတဲ့ပုံတွေရောမျက်ကြည့်ရတော့မြင်ရတယ်ပေါ့ဗျသူတို့စက်ကောင်တရားကောင်တွေဟိုမြင်ရတယ်အဲဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့ဒီထဲမှာဟိုကင်မရာမပါတဲ့အတွက်ကျွန်တော်တို့ကမှတ်တမ်းတော့မတင်လိုက်နိုင်ဘူးဗ
ျဟုတ်ကဲ့အဲ့တော့ဓာတ်ပုံတွေရောရှိနိုင်မလ
ားဟုတ်သူတို့ပြန်သွားတဲ့ပုံတွေကျွန်တော်တို့ပြန်သွားပြီးဖြစ်စည်းတဲ့ပုံဖြစ်စည်းခဲ့တဲ့ပုံတွေကျွန်တော်တို့ဟိုအလောင်းတလောင်းနဲ့တိုင်ရတဲ့ဒီမီးရှို့ထားတဲ့ပုံတွေတော့ကျွန်တော်မှတို့ပြန်ပြီးရဲ့အချိန်တွားတဲ့အချိန်ကြောင့်ကျွန်တော်အဆက်လေးနဲ့တွားပြီးကြကြမှာမှတ်တမ်းတင်ဓာတ်ပုံတွေတော့ကျွန်တော်မှရိုက်ထားတာရှိရဲ့ဗျအ
လောင်းတလောင်းဆိုတာကဘယ်တုန်းကပေဆုံးတဲ့အလောင်းလဲဗျအ
ဲ့ဒါကျွန်တော်တို့ဟိုတို့ပြန်ပြီးမှထွက်သွားတဲ့အချိန်မှာတက်မှတို့ကမီးကိုရှို့ပထဲတာအဲ့ဒီအလောင်းကိုဗ
ျဘယ်တုန်းကပေဆုံးတဲ့အလောင်းကိုပြောလို့ရနိုင်လဲ
ဟိုဒီနေ့မှဒီလားလို့ပြောလို့ရနိုင်ပါလေ။ဒီတည်တဲ့လူကတော့လူလို့လူလားကျွန်တော်တို့လူလားဆိုတာတော့ခက်ခက်နနရုပ်ဖော်လို့သတင်းလိုက်လို့တော့မရသေးဘူးဗျ။အတီးပြူလို့ကျွန်တော်တို့မှမရသေးဘူးပေါ့ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့အကိုတို့ကဒီသူတို့တွေမီးရှို့တာတွေမျက်လုံးနေနဲ့တွေ့တယ်ဆိုတော့အကိုတို့ကဒါကျွန်တော်ထက်ပြီးတော့မေးကြည့်တာပေါ့နော်သိကြအောင်လေ။ဘာလို့လဲအချင်းလေးတွေရှုပ်ထွေးနေတာဆိုတော့အကိုတို့ကဘယ်လိုကြောင့်ဒီမြင်ကွင်းကိုတွေ့တာလဲ
။ကျွန်တော်တို့ကသူတို့လာပြီးသူတို့ရွာထဲဝင်ပြီးသူတို့နဲ့မလန်းမကန်းကုန်းမောကပေါ့အနေကင်းနိုင်လို့တဲ့ကုန်းဘူးပေါ်ကနေကျွန်တော်တို့ဟိုလမ်းပြီးမှကြည့်နေရတာပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေ့သူတို့နဲ့မလန်းမကန်းမှကြည့်နေတွေ့တာပေါ့နော
်ဟုတ်ကဲ့